တော်တရှင်များမင်္ဂလာပါခင်ဗျာဒီတစ်ပတ်မှာလဲအစိုးရတဲ့အနေနဲ့လေယာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ဦးစားပေးဆောင်ရွက်တဲ့အကြောင်းတွေကိုပဲဆက်လက်တင်ပြသွားမှာဖြစ်ပါတယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆင်မြောင်းဝင်ကြီးအနေနဲ့လုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့တယ်လို့တောင်သူလယ်သမားတွေနဲ့ပါဖြစ်နိုင်သမျှမြန်မြန်တွေ့ဆုံဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုတင်ပြမှာဖြစ်ပါတယ်အေဘီလာပထမပတ်ထဲမှာစိုက်ပျိုးရေးမွေးမြူရေးနဲ့ဆင်မြောင်းဝင်ကြီးဒေါက်တာအောင်သူကမြန်မာနိုင်ငံစံစဘာအသင်းချုပ်ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်အဲ့ဒီတွေ့ဆုံပွဲမှာဝင်ကြီးကိုအချက်20အကြံပြုတင်ပြခဲ့တယ်လို့စံစဘာအသင်းချုပ်ကသတင်းထုတ်ပြန်ပါတယ်အစိုးရအသစ်ကိုစံစဘာအသင်းချုပ်ကအကြံပြုတင်ပြခဲ့တဲ့အချက်20ကိုခြုံကြည့်လိုက်ရင်စိုက်ပျိုးရေးကဏ္ဍကြိတ်ခွဲထုတ်လုပ်တဲ့စံစက်တွေရဲ့ကဏ္ဍကုန်သွယ်ရေးကဏ္ဍစသဖြင့်တော်တော်ကိုစုံစုံလွင်လွင်ပါဝင်တယ်လို့ဆိုရမှာဖြစ်ပါတယ်အစိုးရအသစ်အနေနဲ့ဒီအချက်20တဲကတဝက်လောက်ကိုအောင်မြင်အောင်အကောင့်တွေဖုံးနိုင်ရင်တောင်မြန်မာနိုင်ငံရဲ့လေယာစိုက်ပျိုးရေးကဏ္ဍတော်တော်လေးကိုဥမော်လာမယ်လို့ပြောနိုင်ပါတယ်ဒါပေမဲ့ဒီနေရာမှာထောက်ပြလိုတဲ့အချက်ကအချက်20ထဲမှာပါဝင်တဲ့စိုက်ပျိုးစိတ်ချင်းငွေနဲ့ပတ်သက်တဲ့အပိုင်းဖြစ်ပါတယ်ဒီအချက်20ထဲမှာစိုက်ပျိုးစိတ်ချင်းငွေအကြောင်းချက်နှစ်ချက်ပါဝင်ပါတယ်တစ်ချက်ကစိုက်ပျိုးစိတ်ချင်းငွေရနေတဲ့လက်ရှိသီးနှံတွေအပြင်နောက်ထပ်သီးနှံတွေအတွက်ပါစိုက်ပျိုးစိတ်ချင်းငွေချေပေးဖို့နဲ့ချင်းငွေကိုလက်ရှိကာလတို့ကနေကာလလက်ကာလရှိအဖြစ်ပေးဖို့ဖြစ်ပါတယ်နောက်တစ်ချက်ကတော့ချင်းငွေပမာဏထပ်တိုးဖို့ဖြစ်ပါတယ်စိုက်ပျိုးစိတ်ချင်းငွေနဲ့ပတ်သက်ပြီးစံစဘာအသိန်းချုပ်အနေနဲ့အစိုးရအသစ်ကိုအကြံပြုတင်ပြထားတဲ့အချက်အလက်တွေသဘောတရားတွေသာအကောင့်ထဲပေါ်လာရင်တောင်သူလယ်သမားတွေလက်ရှိရနေတဲ့အနေအထားတက်ပုံမူကောင်းမွန်လာမှာအမှန်ပဲဖြစ်ပါတယ်ဒါပေမဲ့ပြောချင်တာကလက်တွေ့လုပ်ငန်းလုပ်ကိုင်နေတဲ့တောင်သူလယ်သမားတွေရဲ့ဆန္ဒကအဲ့ဒါတက်ပုံနေခြင်းပဲဖြစ်ပါတယ်လယ်သမားတွေရဲ့ဆန္ဒအမှန်ကကိုပိုင်အင်းကြီးရှာဖွေနိုင်တဲ့လမ်းကြောင်းတွေပေါ်ပေါက်စေချင်တာပဲဖြစ်ပါတယ်ဥပမာအနေနဲ့2012ခုနှစ်အေပီလမှာအသစ်ထုတ်ပြန်ပြတန်းခဲ့တဲ့လေယာမြေဥပဒေကခွင့်ပြုထားတဲ့ဘန်တွေမှာလေယာပေါင်နှံခွင့်အမှန်တကယ်အကောင့်ထဲပေါ်လာဖို့ဖြစ်ပါတယ်တောင်သူတွေရဲ့ဆန္ဒကအစိုးရစီကတရားသည့်တစ်ခါမလောက်မငှရနေတဲ့စိုက်စိတ်ကြီးငွေတဲ့ကိုယ်လေကိုပေါင်ပြီးကိုပိုင်အင်းကြီးနဲ့ကိုကြမကိုဖန်တီးဆုံးဖြတ်ခွင့်ပဲဖြစ်ပါတယ်ဒီချက်တွေကိုအစိုးရတစ်ကိုတင်ပြလိုနေတဲ့အကြောင်းကိုကြိုက်လက်မျိုးနဲ့တာယာဝဲကြီးရွာကတောင်သူကိုမျိုးဦးကပြောပြထားပါတယ်
ကျွန်တော်အဲ့က90ရှိတဲ့30ဘင်း30ရှိတဲ့30ဘင်းထုတ်ပေးပြီးနောက်6လတည်းပြန်ဖတ်တဲ့ခါကျတော့ကျွန်တော်လယ်သမားတွေကစပားတွေပြက်စီးတာပုံမှန်ကြောင့်ပြက်စီးတဲ့ကြောင့်အခက်အခဲတွေရှိတယ်ဒါအောင်ကျွန်တော်တို့ကစွမတေကောက်ခဲ့တယ်3နှစ်5နှစ်ပေါ့အဲ့လို3နှစ်ပေါ့နှစ်ချီတိုးနဲ့ချင်းကိုချေးပေးဖို့အဲ့လောက်ဆိုရင်ကျွန်တော်လယ်သမားတွေအကုန်အဆင်ပြေသွားမယ်ဒီလယ်သမားရဲ့ပုံပြိုးတိုးတက်ဖို့အတွက်ကိုကျွန်တော်လယ်သမားအသင်းဖွဲ့အစည်းတွေရှိတယ်ရမစင်မှာဒီရှိတဲ့ခွန်ယူတွေ့ပြီးဆွေးနွေးနေကြတယ်ပူပေါင်းဆောင်ရွက်နေကြတဲ့ဆန္ဒကျွန်တော်တို့မှာရှိတယ်
တောင်သူလယ်သမားတွေအနေနဲ့အပေါ်မှာပြောခဲ့တဲ့အကြောင်းအရာတွေကိုစိုက်ပျိုးရေးမွေးမြူရေးနဲ့ဆင်မြောင်းဝင်ကြီးဒေါက်တာအောင်သူကိုကိုယ်တိုင်တွေ့ဆုံပြီးတင်ပြဆွေးနွေးကြတဲ့ဆန္ဒရှိနေကြပါတယ်တောင်သူတွေအနေနဲ့ဘန်တွေမှာလဲပေါင်ခွင့်ကိစ္စအပြင်တည်နံပြောင်းလဲစိုက်ပျိုးခွင့်လဲမြေရမြေတွေမှာစိုက်ပျိုးရေးလုပ်ငန်းအပြင်မွေးမြူရေးကိုပါတွဲဖက်လုပ်ကိုင်နိုင်ရေးတောင်သူလယ်သမားအသင်းအဖွဲ့တရင်ဝင်မှတ်ပုံတင်ရရှိရေးအစရှိတဲ့ကိစ္စရပ်တွေကိုတင်ပြဆွေးနွေးလိုနေကြတာဖြစ်ပါတယ်။ဝင်ကြီးကိုတွေ့ဆုံခဲ့ကြတဲ့လုပ်ငန်းရှင်ကြီးတွေအနေနဲ့လေယာစိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်ပြီးသီးနှံတွေကိုစတင်စိုက်ပျိုးချိန်ကနေပြပဈေးကွက်တင်ပို့တဲ့ကိစ္စအထိကဏ္ဍအားလုံးကိုအကြံပြုတင်ပြထားတာတကယ်ကောင်းပါတယ်။ဒါပေမဲ့တကယ်အောက်ခြေမှာကျွေးလယ်ပင်နစ်နေတဲ့ကြုံမွဲလယ်သမားတွေစီမှာလည်းလုပ်ငန်းရှင်ကြီးတွေနဲ့မတူကွဲပြားတဲ့သဘောထားအမြင်တွေလိုလားချက်တွေရှိနေပါတယ်။ဒီနေရာမှာပြောချင်တာကလေယာကဏ္ဍကိုတိုးတက်အောင်လုပ်မယ်ဆိုတဲ့နေရာမှာစောင်ရွက်မဲ့စီမံကိန်းတွေမူဝါဒတွေဟာအမှန်တကယ်လိုအပ်ချက်နဲ့တစ်ထက်တည်းကျဖို့လိုအပ်ပါတယ်ဒီလိုဖြစ်ဖို့ဆိုရင်အစိုးရအနေနဲ့လေယာကဏ္ဍနဲ့ဆက်ဆက်နေတဲ့အလွှာအသီးသီးကလူတွေရဲ့သဘောထားအမြင်တွေကိုနားလည်ကြီးညက်ထားဖို့လိုပါလိမ့်မယ်ဒါကြောင့်လုပ်ငန်းရှင်တွေအပြင်တောင်သူလယ်သမားတွေနဲ့လည်းတွေ့ဆုံဖို့လိုအပ်ပါတယ်ဒီနေရာမှာသက်ဆိုင်ရာဝန်ကြီးဌာနကိုအကြံပြုညွှန်ပြလိုတာကလွတ်လပ်သောတောင်သူလယ်သမားအသင်းပဲဖြစ်ပါတယ်ပေါ်ဝင်အင်အား၄သိန်းလောက်ရှိပြီးဥက္ကဋ္ဌဒုဥက္ကဋ္ဌတွေကစပြီးအောက်ခြေအထိအားလုံးကတောင်သူလယ်သမားစစ်စစ်တွေဖြစ်ပါတယ်။ဒီအနေနဲ့တောင်သူလယ်သမားအကျိုးစီးပွားမြင့်တင်ရေးဥပဒေရေးဆွဲတုန်းကလည်းအင်တိုက်အားတိုက်ပါဝင်ဆွေးနွေးခဲ့ပါတယ်။ဒီအသင်းအနေနဲ့လေယာစိုက်ပျိုးရေးနဲ့တက်ဆိုင်တဲ့ဝင်ကြီးနဲ့တွေ့ဆုံဆွေးနွေးလိုနေကြပါတယ်။ဒါပေမဲ့လက်လုံလက်စားတောင်သူလယ်သမားတွေဖြစ်တာကြောင့်မင်းပေါက်ဆိုးပေါက်တိတ်မရှိလာပါဘူး။ဒါကြောင့်တက်ဆိုင်ရာဝင်ကြီးဌာနအနေနဲ့တောင်သူလယ်သမားတွေနဲ့တွေ့ဆုံပြီးအကြံပြုချက်လိုလားချက်တွဲဆောင်နားထောင်ဖို့အမြန်ဆုံးစီစဉ်တင်ပါကြောင်းတိုက်တွန်းတင်ပြလိုက်ပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ